ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်အနောက်ပိုင်းမှာစီးရီးပတိပကတွေအကြားအရသာတိတိထိခိုက်မှုတွေကြုံခဲ့ရပြီးနောက်ထောင်ကနန်းရှိတဲ့ကျွရသားတွေဘေးလွရာကိုတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောဆိုပါတယ်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာတိဆုံးမှုတွေထဲမှာအရမရောက်သေးသူတွေလည်းပါဝင်တယ်လို့ပြောဆိုပါတယ်ဒီအပိုင်းအတွင်းစီးရီးတင်းမာနေတဲ့ဖဲခုံဒေသကအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြပေးမှာပါ
စီးရီးတင်းမာနေတဲ့ဖဲခုံမြို့နယ်အနောက်ပိုင်းမှာဒီအပိုင်းအတွင်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်တည်ကြည်ထိခိုက်မှုရှိသလိုရွာသားအတော်များများဘေးလွရာကိုထွက်ပြေးရတယ်လို့ဒေသခံတို့ကပြောပါတယ်။အင်္ဂါနေ့တုန်းကခေါင်းဤချေရွာအုပ်စုမှာလက်နက်ကြီးချရောက်ပောက်ခွဲလို့ရွာသားနှစ်ဦးသေဆုံးခဲ့တာကြောင့်လုံခြုံရေးစိုးရိမ်လာကြတဲ့ဒေသခံတွေဘေးလွရာထွက်ပြေးချရတယ်လို့ရွာခံတို့ကပြောပါတယ်
။မဆဆီရမီရဲ့ဆောင်ကြပါဟုတ်ကဲ့လေဆရာခုနကရေမင်းဒီဆိုမှာအခုတော့လည်းလည်းဒီကြာလို့အဲ့ဒါရှိသွားတယ်။စိတ်တုံးတော့မရောက်ရ။ပါပေါ့သူကစိတ်ပေါ်မရှိလည်းရန်ထူးနေတာ။အကြီးကတော့အမြဲတမ်းပုံမှန်လေးကိုပြစ်နေတာ။မဟုတ်ညမဟုတ်ဘူးမိကတော့အကြည့်လေ
။ဒီတင်းမှာအစောပိုင်းခေါင်းဤချေးရွာနဲ့15မိုင်လောက်ဝေးတဲ့တောင်မဲ့တင်းချေးရွာတစ်ဝိုက်မှာတိုက်ပွဲဖြစ်ပြီးနောက်စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့ဒေသခံတို့ကပြောပါတယ်။ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF တပ်ရင်း71ကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ညပိုင်းမှာစစ်ကောင်စီကပြစ်တဲ့လက်နက်ကြီးကြောင့်ဖဲခုံမြို့နယ်အနောက်ချမ်းမှာအသက်7နှစ်အရွယ်ကလေးတဦးအပါအဝင်အရက်သား၄ဦးဒဏ်ရာရကြောင်းပြောပါတယ်ဖေဖော်ဝါရီ28ရက်နေ့မှာလဲခေါင်းဤချေးရွာအုပ်စုတဲကဖုန်ကြီးကျောင်းအတွင်းမှာလက်နက်ကြီးချလို့အသက်19နှစ်နဲ့15နှစ်အရွယ်ညီအကို2ဦးတေဆုံးခဲ့တယ်လို့လည်းသတင်းထုတ်ပါတယ်စီရီးတင်းမာနေတဲ့ဖဲခုံမြို့နယ်အနောက်ချမ်းတဲကတခြားသောကြီးရွာတွေကဒေသခံတွေလည်းဘေးလွရာထွက်ပြေးတိတ်ဆောင်ရတယ်လို့ရွာခံတဦးကပြောပါတယ်
။ဆောင်ရတဲ့ရွာတွေက4 5 6ရွာလောက်ဆောင်နေရတယ်ခုလိုဆိုတော့တောင်မဲ့တင်းလုံးပြင်းလမ်းနေတောင်စလုံးမြောက်စလုံးအင်္ဂါရွာပေါ့တိုက်ပွဲကြောင့်ရပြီးတော့ဒီစီကောင်စီကကလက်နက်ကြီးပြန်ပြတာထူးကြောင့်ရအဲ့ဒါတွေကြောက်လန့်ပြီးတော့အကုန်လုံးတိတ်ဆောင်နေရတယ်ပါခမန်းချေရကြရောင်းလူငါရလူရင်ခုနဆောင်နဲ့ရှိဆောင်ကြတော့ရှိနေတယ်။အဖက်ကရွာကြီးတွေရှိသေးတော့သူတို့ကတော့ပြောရမယ်ဆိုရင်ဒီတာမာရက်တော်တီသူကိုလက်လက်ကြီးနဲ့ PRP ချင်းချောက်ပြီးတော့မှဒီရောက်တာလိုက်ထုတ်နေတာအဲ့လိုလိုက်ယူဆပါလေ
။ဖဲခုံမြို့နယ်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူး။စီရေပฏิပခါတွေအတွင်းအရက်သားထိခိုက်သေးတဲ့သတင်းတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကသတိပေးတာတွေရှိနေပေမဲ့လည်းတိုက်ခိုက်မှုတွေကြားဒေသခံတွေသိဆုံးတဲ့သတင်းတွေဆက်ပြီးတော့ထွက်ပေါ်နေတာဖြစ်ပါလိမ့်ရှင်